ဇန်နဝါရီလ၈ရက်နေ့ကကျင်းပခဲ့တဲ့တနိုင်ငံလုံးအပြည့်ရဆဲရေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးညှိနှိုင်းအစည်းအဝေး GICM အဖွဲ့မိန်ခွန်းမှာ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လိုအပ်ရင်တဖွဲ့ချင်းတိကျစီဆွေးနွေးနိုင်ဖို့တကားဖွင့်ထားတဲ့အကြောင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ရက်အတိအကျမသိရသေးပေမဲ့လက်ရှိအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေစေမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တဖွဲ့ချင်းဆွေးနွေးမှာမဟုတ်သလိုတပ်ပေါင်းစုနဲ့သာဆွေးနွေးလိုကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါမြောက်ပိုင်းညီနောင်မှာမိတ်တုံးဖွဲ့မှာပါဝင်တဲ့အပြည့်မရသေးတဲ့တိုင်းရင်သားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစိုးရနဲ့တဖွဲ့ချင်းဆွေးနွေးဖို့အစီအစဉ်မရှိဘူးလို့ရခိုင်လက်နက်ကိုင် AA ဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။အရင်လေကျွန်တော်တို့ဒီမြောက်ပိုင်းမှာမိတ်အနေနဲ့ကျွန်တော်တို့ထုတ်ပြန်တာထုတ်ပြန်ချက်ရှိရကြ။အဲကျွန်တော်တို့မြောက်ပိုင်းမှာမိတ်အနေနဲ့ကတော့ဒါတဖွဲ့ချင်းဆွေးနွေးဘူး။တပ်ပေါင်းစုအနေနဲ့ဆွေးနွေးမယ်ဆိုတဲ့ဥစ္စာတွေကကျွန်တော်တို့ထုတ်ပြန်တာရှိတယ်။အခုချိန်လေးကအဲ့ဒီလူတိုင်းတွေဆက်လက်ပြီးတော့ရပ်
GICM ဖွဲ့မိတ်ခွန်းမှာနိုင်ငံတော်ဆိုင်ပင်ကပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေလိုအပ်ရင်တဖွဲ့ချင်းတီးခြားဆွေးနွေးနိုင်ဖို့အစိုးရအနေနဲ့တကားဖွင့်ထားတယ်လို့ပြောကြားသွားခဲ့တာနဲ့ပတ်သက်ပြီး AA ကလက်မခံတယ်လို့မြောက်ပိုင်းညီနောင်မဟာမိတ်နောက်တစ်ခုဖြစ်တဲ့တန်းမလောင်တပ်ဖွဲ့ TNL ကလည်းတပ်ပေါင်းစုနဲ့တာဆွေးနွေးသွားမယ်လို့ TNL ပြန်ကြားရေးတာဝန်ခံပူမှုသာအကျော်ကဆိုပါတယ
်ဒီလိုဆွေးနွေးဖို့တော့ဒါဒီငွေကနေရတီချက်ရှိတာတည်းပြီးခိုင်ရစေဖို့တော့ကျွန်တော်တို့ဒီပေါ်နော်ကျွန်တော်ဖော်လီဖွဲ့နဲ့ကျွန်တော်တောက်လျှောက်ဒီဆွေးနွေးမှုတွေပြုလုပ်နေတယ်။ဖာဂရယ်ကလည်းကျွန်တော်တို့ပြည်တော်စုဝန်ကြီးရေးဆွေးနွေးရေးအဖွဲ့ဆက်ကကျွန်တော် FNCC ဖွဲ့လက်ရှိတယ်။ကျွန်တော်အဲ့ရတိချက်ကအခုထိဖြစ်တဲ့ item ရှိပါသေးတယ်။ဒီဆွေးနွေးဖို့တကယ်တကယ်ဖြစ်ချင်နေတာဘယ်ဖွဲ့ဘယ်လိုမျိုးဘယ်ဘူဖန်နဲ့ဒီချေနေတဲ့အားလုံးပါဝင်ဖို့တဲ့အားလုံးကိုဖိတ်ခေါ်ဆွေးနွေးထားလို့ရှိရင်တော့ပြုပြီးရှိရမယ်နော်ပါ။
ကချင်လူလိုက်ဖွဲ့ KNU ပြောရေးဆိုခွင့်ရှိသူသူပူမူကြီးနော်ပူကတော့ခကြီးလို့နေလို့ပဟုရဲ့ဆုံးဖြတ်ချက်ကိုမသိရှိသေးဘူးလို့ပြောပါတယ်။ NCA ပြည်ရက်လက်မှတ်မရေးထိုးနိုင်သေးတဲ့လက်ရှိမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တမ်းမလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MNDAA တို့ဟာမြန်မာစစ်တပ်နဲ့စစ်ရေးသင်းမာနေဆဲဖြစ်ပြီး KNU ကချင်လူလိုက်ဖွဲ့ကတော့မြန်မာစစ်တပ်နဲ့ရံပန်ရံခါတိုက်ပွဲဖြစ်ပွားနေတာပါ။ဒါပြင်သောအောင်ဆန်းစုကြည်ကနေလက်နက်ကန်ပြိပခတွေများလာတာနဲ့ပတ်သက်လို့ရေရှည်မှာပေးဆက်ရတာဟာတိုင်းရင်းသားတွေနဲ့တိုင်းရင်းသားဒေသတွေမှာပဲဖြစ်တယ်ဆိုတာကိုသိလာမှာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒီတိုက်ပွဲတွေကြောင့်အပြည့်မဲ့ပြည်သူတွေဒုက္ခတဲ့စခန်းမှာဆင်းဆင်းရဲရဲနေထိုင်ကြရကြောင်းနဲ့လက်နက်ကန်ပြီးအာသာချက်ယူတာမျိုးဟာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းထက်သွင်းပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ပေါ်လက်မခံဘူးလို့ရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
ကျွန်တော်တို့ပြောကြတဲ့ဒါဟိုလက်ခံနေကြရမယ်ရှိရှိကြပါဒါကြောင့်လို့ဆိုလို့ရှိရင်တော့ရခိုင်မှာနေပြီးတော့ဒီနှစ်ပေါင်း80လုံးလုံးဘာထုတ်ပေးမှတိတိမမရှိသေးတာမရှိဘူးဒါပေမဲ့လို့ရခိုင်ဒေသကနေပြီးတော့မြန်မာပြည်မှာဒုတိယအဆင်ရေဆုံးဟိုရှင်းပြရရခိုင်ပေါ့ကြတော့ဒါတော့ရိုးစုခဲ့တယ်လို့နော်တိုက်ပွဲမရှိတဲ့အကြောင်းမို့လို့ဆွမ်းတာတွေဆိုတဲ့ဥစ္စာတော့ကျွန်တော်တို့လည်းပါမတွေ့ရဘူးကြဒီကနေ့နီးနဲ့အသေးသေးချင်းရှင်လို့ဆိုလို့ရှိရင်လက်ရှိရှိနေတဲ့ဓမ္မလက်နက်ကန်တပ်ဖွဲ့ကိုနော်ဘယ်လိုသိစိတ်ကြမလဲဆိုတဲ့ဥစ္စာကဒါအဓိကကျတဲ့ကိစ္စရှိတယ်။ဓမ္မပြည်နိုင်ငံရေးမှာနော်ဘေးတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းကမှတကယ်ပြည်တော်စုကိုငြင်းပယ်တာမရှိဘူး။အခုလက်ရှိရှိနေတဲ့ဒီဓမ္မစစ်တပ်ကနေပြီးတော့ဒီတိုင်းရင်းသားဒေသတွေမှာပြည်တော်စုစီစဉ်နေတဲ့ပြဿနာဖြစ်တယ်။ဒီနေရာမှာတခုမေးစရာရှိတာကအဲ့ဒီအချက်တွေကိုဒေါ်စုအနေနဲ့တကယ်တော့အကောင့်ဖြေဖို့ဖို့အတွက်သူ့မှာအာဏာရှိရလားလောက်ပိုင်ခွင့်ရှိရလားသူတကယ်လုံးတော်ရလားဆိုတဲ့ဥစ္စာလေးဒါတကယ်တော့နေနေတာမေးခွန်းထုတ်စရာရှိတယ်
ငင်းချမ်းရေးဆွေးနွေးဖို့အတွက်ဒီလိုဖိတ်ခေါ်နေတာနဲ့မပြီးပဲတိုင်းသားဒေသတွေမှာတပ်မတော်ကနေထိုးစစ်ကိုရပ်တန့်ဖို့လိုအပ်တယ်လို့လည်းခိုင်ဒုက္ခကပြောပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစေးရေးသဘောတူစာချုပ် NCA ကိုဓမ္မရဟောင်းဦးသိန်းစိန်ဆိုရလက်ထက်မှာတိုင်းသားလက်နက်ကင်ဖွဲ့ရှစ်ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အခုတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာတိုင်းသားလက်နက်ကင်ဖွဲ့နှစ်ဖွဲ့တာနောက်ထပ်လက်မှတ်ရေးထိုးနိုင်ခဲ့တာပါဒီလကုံပိုင်းမှာအပြည့်မရနိုင်သေးတဲ့လက်နက်ကန်ဖွဲ့တွေနဲ့တွေ့ဆုံသွားမယ်လို့သတင်းတွေပေါ်ထွက်နေပေမဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေအနေနဲ့ကသဘောချင်းတွေ့ဆုံဆွေးနွေးမှာကိုလက်မခံတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ